မြန်မာရေးကိုဖြည့်ရှင်းဖို့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်အကောင်အထည်ဖော်ရေးအခိုင်အမာရပ်တည်ပေမဲ့အခုချိန်ထိတော့အောင်မြင်မှုမရသေးပါဘူးလို့ဖိလစ်ပိုင်သမ္မတကပြောလိုက်ပါတယ်
။ We have to admit that although the 5 points have been out there since tonight.
ဒီကနေ့လာအိုနိုင်ငံမှာဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကသတင်းတော်တွေကိုပြောနေတာဖြစ်ပါတယ်။ဘရူနိုင်းနိုင်ငံမှာချမှတ်ခဲ့တဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကတော့မြန်မာနိုင်ငံမှာအခြေအနေတွေကိုပြောင်းလဲအောင်မလုပ်နိုင်သေးဘူးဆိုတာကိုဝန်ခံရလိမ့်မယ်ဆိုတာကိုဖိလစ်ပိုင်သမ္မတပြောခဲ့တာပါ။ဘုံသဘောတူညီချက်တွေကိုရှေ့ဆက်ပြီးတော့အကောင့်ထဲဖော်နိုင်အောင်လို့နောက်ထပ်မဟာဗျူဟာတစ်ခုချမှတ်ရေးဆွေးနွေးနိုင်အောင်စူးစမ်းနေဆဲဖြစ်တယ်ဆိုပြီးတော့ပြောပေမဲ့လည်းအသေးစိတ်ကိုတော့ပြောမသွားပါဘူး။ဘုံသဘောတူညီချက်တွေမအောင်မြင်တဲ့အတွက်နောက်ပြီးတော့မြန်မာနိုင်ငံမှာလူခွေအခြေအနေတွေတိုးတက်မှုမရှိတဲ့အတွက်နိုင်ငံရေးအရာကိုစားမပြုတဲ့ကိုယ်စားလှယ်ကိုပဲမြန်မာနိုင်ငံအနေနဲ့တက်ရောက်ခွင့်ပြုဖို့အာဆီယံအဖွဲ့ကြီးကဆုံးဖြတ်ထားတာဖြစ်ပါတယ်။လာအိုနိုင်ငံကအာဆီယံအစည်းအဝေးကိုတော့၃နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်နေစစ်ကောင်စီရဲ့ကိုယ်စားလှယ်ဖြစ်နေစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဥအောင်ကျော်မိုးကိုဆေလွတ်ခဲ့တာဖြစ်ပါတယ်။ NUG ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရဘက်ကတော့စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနအရာရှိအခုလိုမျိုးအာဆီယံထိပ်သီးအစည်းအဝေးမှာပါဝင်တက်ရောက်ခွင့်ရတာကိုကန့်ကွက်ထားပါတယ်ရှင်။